ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေကိုဒုတိယသမ္မတအဖြစ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကအမည်စင်းတင်သွင်းလိုက်ပါတယ်။ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်မှာဒုသမ္မတလောင်းတွေကိုမဲခွဲရွေးချယ်ခဲ့တဲ့ဒီကနေ့မှာအခုလိုအမည်စင်းတင်သွင်းလိုက်တာပါ။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေဟာဘလို့ပုံကူမျိုးပါလဲဆိုတာကိုကိုအောင်ကစုံစမ်းမင်းမြန်တင်ပြထားပါတယ်ရှင်။
ဒီကနေ့မနေ့ပိုင်းကနေပြည်တော်မှာရှိတဲ့ဆင်ပြူရှင်ခမ်းမမှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကဒုတိယသမ္မတရွေးချယ်ပွဲအခမ်းအနားကိုကျင်းပပြီးဒုတိယဗိုလ်ချုပ်ကြီးအောင်ဦးမြင့်စွေကိုဒုသမ္မတအဖြစ်အမည်စင်းတင်သွင်းလိုက်တာပါ။ဒီအခမ်းအနားကိုတက်မတော်သားကိုယ်စားလှယ်အလုံးတက်ရောက်ပြီးကန့်ကွက်သူမရှိအတည်ပြုခဲ့ပါရယ်။ဒါပေမဲ့လည်းအခုလိုဒုသမ္မတအဖြစ်အမည်စင်းတင်သွင်းခံရတဲ့ဦးမြင့်စွေနဲ့ပတ်သက်လို့နိုင်ငံရေးအတိုင်းအဝန်ဘက်ကဝေဖန်မှုတွေရှိခဲ့ပါရယ်။ပထမအကြိမ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကလွှတ်တော်တွင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရယ်။
ကျမတို့ကြီးကြီးတဲ့ငါးနှစ်သက်တမ်းမှာဟိုကျမတို့ဟိုတကယ်အလုပ်သူလက်တွဲပြီးလှုပ်လာခဲ့တဲ့အပိုင်းတွေမှာအာကျမတို့ကဒီမျိုးကနေပြန်ဆန်သုံးနေဖြစ်တယ်ပေါ့နော်ကိုလင်းမြင်သာမှုလို့တာဝန်ယူမှုတာဝန်ခံမှုလို့ကျမတို့ကရှေ့ရှုပြီးတော့မိဖို့နဲ့မိတဲ့အဆိုတွေတင်တယ်ပေါ့နော်ဒါပေမဲ့အစိုးရဖွဲ့ကိုဥဆောင်သူတယောက်အနေနဲ့ဒီလိုဒီမိုကရေစီစနစ်ကဒါအသက်သွေးကြောဖြစ်တယ်ကိုလင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုတို့အပိုင်းမှာအမြဲတမ်းကိုဟိုအားနည်းပြီးတော့ပေါ့နော်မိတဲ့မိဖို့နဲ့မသိခင်အောင်ဆောင်လာလေးရှိရပေါ့နော်အာတခါဟိုမီဒီယာတွေသိချင်တဲ့ကိစ္စတွေလူပြောသူပြောများတဲ့ကိစ္စတွေဆိုလို့ရှိရင်ဟိုမသိဘလို့ပဲနေပြီးတော့ဟိုခက်တီတီပဲနေတတ်တဲ့သဘောလေးရှိရပေါ့နော်နောက်တခါဖက်စီဘုတ်အခြေခံဥပဒေကိုအပေါ်မှာသဘောထားတင်းမာတဲ့သဘောထားရက်တည်သူအနေနဲ့သူက
ဒါအပြင်ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့ဆန္ဒပြသူတွေကိုအကြမ်းမဖက်ဖို့အတွက်လွန်ခဲ့တဲ့နှစ်အတွင်းရန်ကုန်မြို့တော်ခမ်းမရှိမှာငြင်းငြမ်းစွာဆန္ဒပြသူတွေကိုလက်ပတ်ညီဝတ်တွေကအကြမ်းဖက်ဖမ်းဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေဒါဟာဥပဒေကြောင့်အရလောက်တာဆိုပြီးရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဥမြင့်ဆွေကဖြေရှင်းခဲ့ကြောင်းဒေါက်တာညိုညိုသိန်းကပြောပါရယ်ဒါလိုအနေထားအောက်မှာပဲဥမြင့်ဆွေဟာအရင်တက်မတော်ထိတ်တန်းခေါင်းဆောင်နေတဲ့ယင်းလူဖြစ်တဲ့လို့လည်းသုံးသပ်မှုတချို့ရှိနေပါရယ်ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအေဒီတာချုပ်ကုသက်စင်ကသူ့အမည်ကိုအခုလိုပြောပါရယ်
ဒီစီရောရင်းခေါက်ကလူတက်မတင်မှုစီစဉ်လေးတယ်ပေါ့နော်ဒါမဲ့ဒီအကြောင်းကြောင့်ဒီ59ဆလောက်နဲ့ညီပြီးတော့မရဘူးပေါ့အာနာရှင်ဟောင်းဖြစ်တဲ့ဘုဇုံမူတန်းဆွေရဲ့နော်အဓိကအားကိုးရဲ့လူဖြစ်တယ်လို့ကျွန်တော်တို့ဒီနေ့မှာသိရတယ်ကြာဟုတ်လားနိုင်ငံလေးလောက်လူရတယ်အထက်ထက်ခါခါပြောကြတယ်အဲ့တော့ဒါကသူ့ကိုရွေးချယ်လိုက်တာဘုဇုံမူတန်းဆွေအဲ့ဒါညီစားပေါ့နော်သူကလက်ရှိစစ်တပ်ပေါ်မှာသုံးပြားနှောင်းမှုညီရရှိနေကြလားဆိုတာတံမြက်ဖြစ်ဆိုရှိပါတယ်
မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးထင်ကျော်နဲ့ဦးဟင်နရီဗန်တီယူရိုကိုဒုတိယသမ္မတရွေးအဖြစ်အဆိုတင်သွင်းပြီးနောက်ဒီကနေ့မဲခွဲဆုံးဖြတ်တည်ပြုခဲ့ပါတယ်။သစ္စာရှိမှုအစည်းအဝေးလိုက်နာမှုအများလေးစားရလောက်တဲ့အရေးချင်းအပြင်တိုင်းရင်းသားတွေရဲ့အခွင့်အရေးပေါ်လေးစားမှုရှိကြောင်းပြသတဲ့အနေနဲ့သူတို့နှစ်ဦးကိုရွေးချယ်လိုက်တာလို့ NLD ပါတီဘက်ကတော့ပြောဆိုထားတာပါ။ကျမတို့သားကိုယ်စားလှယ်တွေတင်မြောက်တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ဦးမြင့်စွေရဲ့အနေထားရရောဘလောက်ထိအောင်လှမ်းမှုမှုရှိနိုင်မှာပါလဲ။နိုင်ငံရေးလေးလာသုံးသက်တဲ့ဆောင်းပါးတွေရေးနေတဲ့ကိုဝါက
ဒါဦးမြင့်စွေကရန်ကုန်တိုင်းဒေသဝန်ကြီးချုပ်အနေနဲ့လှုပ်ဆောင်ခဲ့တဲ့ကာလအတွင်းမှာထူးခြားတဲ့လှုပ်ဆောင်မှုဆိုပြီးတော့ပြောပါရလောက်အောင်မရှိတဲ့တိုင်းပြည်သူတွေကအားဆိုပြီးတော့မျှော်လင့်ချက်ထားနိုင်တဲ့ဒီမျိုးစိတ်ဝင်စားနိုင်တဲ့ဒီမျိုးတော့မဟုတ်ဘူးလို့ဒါကျွန်တော်နိုင်ငံရေးအရာတော့အဲ့လိုတော့ပြောနိုင်ပါတယ်
လွန်ခဲ့တဲ့မလ9ရက်နေ့တုန်းကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကနိုင်ငံတော်ကာကွယ်ရေးတက်ကတော်မှာမင်းကွန်းပြောကြားရာမှာပါတီစုံဒီမိုကရေစီစနစ်ကိုတွားနေတဲ့လမ်းကြောင်းဒုတိယအဆင့်မှာလက်ရှိအခြေအနေကနေရင်းရမှုကိုလက်မခံနိုင်ဘူးလို့ပြောကြားပြီးနောက်ပိုင်းဦးမြင့်စွေကိုအခုလိုရွေးချယ်တင်မြှောက်လိုက်တာကြောင့်သူဟာတက်မတော်ရဲ့ဆန္ဒကိုဖြည့်ဆည်းပေးနိုင်မဲ့သူတဦးဖြစ်လဲသုံးသပ်မှုတချို့ရှိနေပါတယ်ဗိုလ်ချုပ်ကြီးအောင်ဦးမြင့်စွေဟာတက်မမှုတိုင်းမှုနဲ့တက်မတော်လုံခြုံရေးရာကောင်စီဥက္ကဋ္ဌတာဝန်အပြင်တက်မတော်စစ်ဖက်ရေးရာလုံခြုံရေးအဖွဲ့ရဲ့အစိမ့်တာဝန်တွေကိုထမ်းဆောင်ခဲ့သူဖြစ်ပြီး2009ခုနှစ်မှာဖြစ်ပွားခဲ့တဲ့တန်ဃာတော်တွေရဲ့ရွှေဝါရောင်တော်လှန်ရေးကိုအကြမ်းဖက်နှိမ်နင်းရမှာလဲအဓိကတာဝန်ရှိသူတဦးဖြစ်တယ်လို့ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်ခင်ဗျာ